ထိုင်းနိုင်ငံအနှံ့အပြားကမြန်မာလူသမားတွေနေရပြည်ကြီးညှိနှိုင်းဆောင်ရွက်နေကြပြီမဲ့အလုသမားတွေလုံလမဲ့ဖြစ်ပြီးနေရပြည်ကြီးအခက်ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်ကျမအေးပါပါမြန်မာလူသမားတွေနေရပြည်နိုင်ရေးကိုထိုင်းနိုင်ငံကမြန်မာတိုင်းရုံးကညှိနှိုင်းပေးမှုတွေနဲ့မိလ23ရက်နေ့ကစတင်ဆောင်ရွက်ပေးနေပြီဖြစ်ပါတယ်ဒါပေမဲ့တိုင်းနိုင်ငံလို့အတိုင်းအတာနဲ့ကျန်နိုင်ဖို့ကတော လက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်ရေးခက်ခဲနေစေဖြစ်ကြောင်းရှေ့ပြောင်းလို့တမအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ထိုင်းလူ့တမဝန်ကြီးဌာနရဲ့ကိုမြန်မာတမတ်ကြီးဦးဆောင်တဲ့ဟိုဦးတလေအဖိုးရနေမှာသူကတရက်ကြောက်ပြီးမြစ်တဲ့ရက်ခံဆင်းနေတာ။အကြည့်ချင်းနေမှာအလုတ်ကောင်တွေရလဲဟိုမရှိတော့ဘူး။ယာယီအလုတ်တွေရနန်းထားဆန်ရတဲ့လုတ်သားဦးတွေချော်ချခံရတယ်။ပြီးရင်စက်ရုံအလုတ်ရုံတွေတွေလည်းဟိုစီးပွားရေးတွေလည်းပတ်နံကမရှိလို့ပိတ်သိမ်းနေကြတယ်။အဲ့ဒီအချိန်မျိုးမှာဒီလုတ်သားတွေကသူတို့မှဝန်ကြီးမရှိတဲ့ကြာရက်တိနံကမရှိတော့ဘူး။ဒါကြောင့်မလို့ဒီကလေးတွေရဲ့ထိုင်းနိုင်ငံတွေမှာပုံမှုဆိုးဝါးခက်ခဲတဲ့အခက်အခဲတွေကိုဖြေရှင်းဖို့ဆိုရင်သူတို့ပြန်ကြတဲ့ဆန္ဒတိုင်းနေရက်ကိုပြန်ကြုံပြည့်ချင်းတာအကောင်းဆုံးဆိုတော့ထောက်ပြလိုက်တဲ့ကြောင့်ဗမာပြည်ကဆိုသူတို့နိုင်ငံတော်အစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကရှေ့ကဦးဆောင်မှာဒီကားတွေကိုဟိုရှေ့ကဦးဆောင်ပြီးတော့ပို့ဆောင်ပေးပါမယ်ဆိုရင်ကဒီအစီအစဉ်ကိုစကြတာဟိုကဖြူရတဲ့ဆက်ပြီးချင်းနေတယ်မယ်ဇက်ကြက်ကြက်ကနေဆက်တဲ့ပြင်ထားမယ်ဆိုရင်တော့ဖြင်းဒီနှစ်နိုင်ငံယာယီသဘောတူညီထားတဲ့ဖြူရနေတဲ့ဒီကြားမှာတော့ဒီတိုင်းကြားနေကြလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဒီနေ့လည်းကျွန်တော်တို့သိရတဲ့အနေထားရဆိုင်နိုင်ငံကလည်းနောက်ထပ်ဘုံများမဆွေးရအမျိုးသက်တမ်းတိုးဖို့အစီအစဉ်တွေပါထပ်မံရေးဆွဲနေပြန်ပြီအတူပြုလုပ်မယ်ဆိုတော့ကျွန်တော်တို့ကနေရပြန်ရေးမြန်မာလုပ်သားအားလုံးရဲ့စံတာပြည့်ဝဖို့တော့လည်းနည်းဆောင်ဆိုင်ရအောင်မလို့ဖြစ်ပါတယ
်ထိုင်းဆိုရကတော့ COVID-19 အရေးပေါ်ကာလမှာအလုပ်ရှင်အလုပ်သမားတွေလိုက်နာရမယ့်အမိန့်တွေကိုမီလာ၈ရက်နေ့မှာထုတ်ပြန်ခဲ့ပြီးမြဲအလုပ်လက်မဲ့တွေကနေ့စဉ်များလာတာကြောင့်ဒီအမိန့်တွေဟာလက်တွေ့ဖြစ်မလာဘူးလို့လည်းဥအောင်ကျော်ကပြောပါတယ
်ဆိုရကထုတ်ပြန်လိုက်တဲ့အလုပ်တွေကိုရနာချင်းပိတ်တင်းချင်းလုပ်တာဥရချောချင်းမပြုလို့ရအကြေးပြုလို့ခဲ့မိနေဆိုရင်ဒါမှပြန်လဲဖွင့်လို့ပြည်ရဆိုတာလုံးလုံးလက်တွေ့မကြပါဘူးခင်ဗျလုပ်ငန်းရှင်တွေကိုလည်းဒီကာယောဂနဲ့ပတ်ပြီးမှစီးပွားရေးတွေအများကြီးဟိုသူတို့တင်းကုန်ထုတ်ပုံတွေပုံမပို့လို့မရတဲ့အနေအထားမျိုးတွေဖြစ်လာတဲ့ခါမှာနေ့စဉ်ကျွန်တော်ကအလုပ်ရာကြီးရနာလာလုပ်ငန်းဥရချောချင်းလုပ်ရုံပိတ်တင်းနေတယ်နေ့စဉ်ဖြစ်လာတဲ့ခါမှာကျွန်တော်ဒုက္ခရောက်တဲ့လူဦးရဲ့တင်းတခြားတိုးပွားလာတဲ့အတွက်ကြောင့်တိုင်းနိုင်ငံလုံးကိုပြန့်နှံ့လာတဲ့ခါမှာဆိုရဘလောက်ပဲဥပဒေချမှတ်တယ်ပြောပြောနောက်အဲချမှတ်တဲ့ဥပဒေကိုလည်းတိုင်းနိုင်ငံတော်အစိုးရနေမှာတိတိကျကျဖွင့်ဆင်းလေးလာပြီးမှမင်းစီဆက်ရင်ဘာလို့ပိတ်ကြလဲအခုပြန်ဖွင့်နှံလို့လည်းသူလုံးလုံးမရနိုင်တဲ့အတွက်ကြောင့်ဒါတွေလက်တွေ့မကျောက်ဘူးလို့ကျွန်တော်ပြောတယ
်မြန်မာတန်ရုံနေနဲ့ကလည်းထိုင်းမှာရှိတဲ့ဝန်ထမ်းဥယျာဉ်နဲ့အလုပ်သမားတွေကိစ္စတွေကိုတက်နိုင်သမျှစီစဉ်ဆောင်ရွက်မှုတွေရှိနေပေမဲ့နိုင်ငံလုံးမှာအခက်အခဲတွေကြုံနေရတဲ့အလုပ်သမားတွေရဲ့ပြဿနာရပ်တိုင်းကိုတော့လက်လန်းမမီဖြစ်နေကြပါတယ်အယုဒ္ဓယာမြို့ကအီလက်ထရောနစ်ပစ္စည်းထုတ်လုပ်ရေးစက်ရုံမှာအလုပ်လာလုပ်နေတဲ့ MOU လုပ်သားတွေဟာလည်းသူတို့စက်ရုံမှာအလုပ်ဖြုတ်ပစ်ခံရမှုတွေများလာတာကြောင့်နေရပြန်ဖို့ပဲစီစဉ်နေရကြောင်းအလုပ်ကျုပ်သွားတဲ့မြန်မာလုပ်သမားတဦးကလည်းပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်လုံးမလုံးရတော့ဗျာအလုပ်ကျုပ်ပါဒီမှာတော်ပါပြီမှာ
ဟုတ်ကဲ့ပြန်ရမှာဗျာကျွန်တော်ကတော့မြန်မာနိုင်ငံနေမှာကုမ္ပဏီရနေမှာမြန်မာနိုင်ငံကုမ္ပဏီရကျွန်တော်တို့ဒီဘက်ကိုတွဲပေးတာပေါ့ဒီဘက်ကတစ်ဆင့်တာဝန်ခံခေါ်ရမှာပေါ့ဒီဘက်ကတစ်ဆင့်တူခေါ်တယ်ဟုတ်ကဲ့အဲ့ကုမ္ပဏီရတဲ့မှာကျွန်တော်တို့ကိုလုံးဖြုတ်လိုက်ပြီလို့ဒီမှာစိတ်မကောင်းပါဘူးလို့ပြောပြထုတ်လိုက်တာအဲ့လက်ကထိုးပြီးတော့ဒီလိုကိုယ်လည်းနားမလည်ဒီတိုင်းထိုးပြီးလိုက်တယ်အဲ့ဒါနဲ့ဘယ်လိုလုံးဖြုတ်လို့ရှင်းရတော့ပေါ့အော်စိတ်မကောင်းဘူးပေါ့အဲ့လိုပဲပြောပြီးတော့လုံးမရှင်းနိုင်တော့ဒီတော့ကျွန်တော်တို့ကတန်ရုံးကနေမှာဟိုသင်နေရလို့ပြောနေဒီမှာတကယ်ဟိုဖြစ်နေပတ်တန်နဲ့တကယ်ရှိတဲ့လူတွေကတော့ဆက်နေနေတူပါဘူးပြောတာဆိုတော့သူတို့ပြန်သွားကြတယ်အဲ့ဒါဆင်းနေရောက်ဖက်ကျွန်တော်ဒီတက်ရောက်နေပဲ
အခုဆိုရင်ဘန်ကောက်နဲ့အနီးတစ်ဝိုက်ကအလုံးလက်မဲ့ဖြစ်နေတဲ့မြန်မာတွေဟာမေလ22ရက်နေ့ကနေစတင်ပြီးနေရက်ကိုပြန်နိုင်ကြရတော့မှာပါအခုထိုင်းနိုင်ငံခရိုင်သီးသီးမှာရှိတဲ့မြန်မာလူသမားတွေအတွက်ကတော့နေမီချက်ကျော်ပင်မရှိတဲ့ထိုင်းဆိုရရဲ့အမိန့်ကြောင့်နေရက်ပြန်ရေးအခက်ကြုံနေရဆဲရှိနေပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ